အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာတော့ကမ္ဘာတဝန်းကစိန်ခေါ်မှုတွေနဲ့အမေရိကန်ဆိုးရရဲ့မူဝါဒတွေကိုချပြပြောဆိုသွားပါတယ်။ဒီနေ့မိန့်ခွန်းမှာတော့မနစ်တုန်းကလိုမြောက်ကိုရီးယားခေါင်းဆောင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာမျိုးမရှိဘဲနျူကလ িয়ার နဲ့မစ်ဆိုင်းတို့အစီအစဉ်တွေလျှော့ချဖို့ကတိပေးခဲ့တဲ့အပေါ်ကျေးဇူးတင်စကားပြောခဲ့ပါတယ်။တချိန်တည်းမှာပဲအီရန်နိုင်ငံအပေါ်မှာတော့နျူကလ িয়ার ရင်းနဲ့ပတ်သက်လို့နိုင်ငံတကာကဆက်လက်ဖိအားပေးသွားဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်တွင်းရင်းနဲ့ပတ်သက်လို့ပြောရမှာတော့သူအစိုးရလက်ထက်မှာမကြုံဘူးလို့အောင်နိုင်ငံရေးစီးပွားရေးအရာအင်အားတောင့်တင်းလာတယ်လို့ပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်နဲ့ထိပ်သီးဆွေးနွေးပွဲကနေအချို့ရလက်အများပြထွက်ပေါ်ခဲ့တယ်ဆိုပြီးတော့လည်းဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့နျူကလ িয়ার ကင်းစင်ရေးတတိရှိရှိဆောင်ရွက်ခဲ့မှုအပေါ်မှာသမ္မတထရန့်ကချီးကျူးပြောဆိုသွားတာပါ။ထိပ်သီးတွေ့ဆုံပွဲဖြစ်မြောက်ခဲ့တဲ့အပေါ်တောင်ကိုရီးယားဂျပန်နဲ့တရုတ်ခေါင်းဆောင်တွေကိုလည်းသမ္မတထရန့်ကချီးကျူးပြောဆိုသွားပါတယ်။အရှေ့လယ်ပိုင်းဒေသတွင်ပြဿနာတွေကိုပြောဆိုရမှာတော့အီရန်နဲ့ဆီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုတိုက်ထုတ်နိုင်ခဲ့တဲ့အခြေအနေ၊ယီမင်နဲ့ဆီးရီးယားနိုင်ငံတွင်ကစစ်ပွဲတွေနဲ့ပတ်သက်ပြီးသမ္မတထရန့်ကပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ရဲ့လုပ်ပုံလုပ်နည်းတွေကိုဝေဖန်လိုက်ပြီးအမေရိကန်ရဲ့အချုပ်အခြာအနာကိုတော့ထိပါးခံမှာမဟုတ်ဘူးလို့လည်းသမ္မတထရန့်ကပြောဆိုသွားပါတယ်ရှင်။